ကြီးခဲ့တဲ့သတင်းပတ်ထည်မှာကျင်းပခဲ့တဲ့ရုရှားသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဗလာဒီမာပူတင်ကထပ်မံရွေးကောက်ခံရတဲ့အတွက်ဂုံယူဝမ်းမြောက်ကြောင်းအာရှနိုင်ငံတချို့ကခေါင်းဆောင်တွေရေးသားပေးပို့ခဲ့ကြပါတယ်။တရုတ်၊အီရန်၊မြောက်ကိုရီးယား၊မြန်မာနဲ့အိန္ဒိယနိုင်ငံကခေါင်းဆောင်တွေအပါအဝင်ရုရှားနဲ့ယင်းနီးတဲ့နိုင်ငံတချို့ကသမ္မတဗလာဒီမာပူတင်ကိုချီးကျူးခဲ့ကြတာဖြစ်ပါတယ်။နိုင်ငံရေးတိုက်ခန့်တွေကိုဖမ်းဆီးထောင်ချပြီးတော့ကျင်းပတဲ့ဒီရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိဘူးလို့ American Britain နဲ့အနောက်နိုင်ငံတွေကကန့်ကွက်ရှုတ်ချနေကြတာပါ။အသက်82နှစ်ရှိပြီဖြစ်တဲ့သမ္မတဗလာဒီမာပူတင်ဟာရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုနဲ့အနိုင်ရခဲ့တယ်လို့ရုရှားရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပါတယ်ခင်ဗျာ။ Britain နိုင်ငံသားရေးဝန်ကြီး David Cameron ဟာထိုင်းနိုင်ငံသားရေးဝန်ကြီးနဲ့ပြီးခဲ့တဲ့ပုဒ်တော်ကူနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေဟာအဖွဲ့ပေါင်းစုံဗတ်ပေါင်းစုံပါတဲ့ဒီတွင်ဆက်အသွင်ဆောင်လာနေပြီလို့ဗြိတိန်နိုင်ငံသားဝန်ကြီးကတွေ့ဆုံပွဲအပြီးသတင်းတောက်တွေကိုပြောပါတယ်။မြမအကြီးအချင်းတို့အတွင်ဖြည့်ရှင်းနိုင်အောင်ဗြိတိန်အာဆီယံနဲ့တခြားနိုင်ငံတွေကဂျားဝင်ကူညီပေးဖို့လိုနေပြီလို့လည်းပြောဆိုခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာတော့သမ္မတဖိုဖန်ထောင်းဟာတစ်နှစ်ကျော်တာဝန်ထမ်းဆောင်ပြီးတဲ့နောက်ပြီးခဲ့တဲ့ပုဒ်တော်ဘုံနေကသမ္မတရာထူးကနေနှုတ်ထွက်သွားပါပြီ။အစိုးရရရှိတဲ့ရဲ့အကျင့်ပြတ်ချစာမှုအလျှောက်တော်ပုံတွေပေါ်လာပြီးတဲ့နောက်တာဝန်ခံတဲ့အနေနဲ့ရာထူးကနေနှုတ်ထွက်သွားတာလို့နိုင်ငံပိုင်သတင်းကနေကြေညာပါတယ်။သမ္မတဖိုဖန်ထောင်းဟာအာဏာရကွန်မြူနစ်ပါတီကိုဂုံတိုက်ခါကြဆင်အောင်နမဲဆိုးနဲ့ကြံအောင်လုပ်ခဲ့တယ်လို့ပါတီကလည်းထုတ်ပြန်ပါတယ်။ဖိုဖန်ထောင်းမတိုင်ခင်သမ္မတလုပ်ခဲ့တဲ့ငုယင်ဆွန်ဖူဟာလည်းအကျင့်ပြတ်ချစာမှုနဲ့ပဲရာထူးကနေနှုတ်ထွက်ခဲ့ရတာဖြစ်ပါလေခင်ဗျာ။တရုတ်နိုင်ငံဆွီချန်ပြည်နယ်မှာတော့တော်မီအကြီးအကျယ်လောင်ကျွမ်းနေပြီးတော့လူပေါင်း 6,000 လောက်ဘေးလွတ်ရာကိုရွှေ့ပြောင်းနေရပါတယ်။ပြီးခဲ့တဲ့သတင်းပတ်တောက်ကြနေကနေစလောင်ခဲ့တဲ့အဲ့ဒီမီးဟာတနင်္လာနေ့အထိမငြိမ်းနိုင်သေးပဲနဲ့ထပ်မံလောင်ကျွမ်းနေပါတယ်။မီးငြိမ်းတက်နိုင်ဖို့အတွက်မီးသတ်သမား 1,000 ကျော်ကိုတုံးပြီးတော့အပြင်းထန်ကြိုးစားနေတယ်လို့တရုတ်ဆိုရသတင်းကနေပြောပါတယ်။မီးငြိမ်းတက်ရင်လည်းမီးသတ်သမား 3 ဦးသေဆုံးခဲ့ရတယ်လို့လည်းတရုတ်နေစဉ်သတင်းမှာပြောထားပါတယ်ခင်ဗျာ။ကမ္ဘောဒီးယားနိုင်ငံဖနွမ်ပန်မြို့မှာတော့ကိုချစ်သူကိုဘသူအချိန်ကြာကြာကြောပို့နိုင်လဲဆိုတာပြန်ရရင်နဲ့ကမ္ဘာစံချိန်တက်တင်မို့တော့ကြိုးစားခဲ့ကြပါတယ်။အမျိုးသမီးများနေ့ကိုဂုံပြုတဲ့အနေနဲ့ကိုချစ်သူအမျိုးသမီးကိုကြောပို့တဲ့ပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့တာဖြစ်ပြီးတော့ဇုံတွဲ250လောက်ဝင်ပြိုင်ခဲ့ပါတယ်။အဲ့ဒီအထက်မှာမှ Ruyan Vichat နဲ့ Him Pissi တို့ချစ်သူဇုံတွဲတွေကတော့7နာရီနဲ့မိနစ်20တိတိကျော်ပိုးနိုင်ခဲ့တာကြောင့်ကမ္ဘာအကြဆုံးကျော်ပိုးနိုင်တဲ့ဇုံတွေအဖြစ်မှတ်တမ်းဝင်သွားသလိုစုတွေလည်းစုခုသွားပါတယ်ခင်ဗျာကျွန်တော်ဆော့ဖို့ပါ